င်ငံတော်ကမျိုးတွေမှာတမိုင်းဝင်7 July နေ့ထိမ့်မှတ်ဒီတဲ့ဆန္ဒပြပွဲတွေဒီကနေ့လုပ်ကြပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆရာနာသိန်းအစိုးရကပထမဆုံးစန့်ကျင်ဆန္ဒပြခဲ့ကြတဲ့ဇူလိုင်လ9ရက်နေ့ရေတော်ပုံ59နှစ်ပြည့်အထိမ့်မှတ်အနေနဲ့တရှိအာဏာသိမ်းထားတဲ့စစ်တပ်ကိုစန့်ကျင်ကန့်ကွက်နေကြတဲ့ကျောင်းသားလူမျိုးတွေဦးဆောင်ပြီးချီတက်ဆန္ဒပြပွဲတွေရန်ကုန်အပါအဝင်မြို့နယ်အတော်များများမှာလုပ်ခဲ့ကြတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပါမယ်
1962ခုနှစ်မှာဗိုလ်ချုပ်နေဝင်ဦးဆောင်တဲ့ဆရာနာသိန်းအစိုးရကိုပထမဆုံးစန့်ကျင်ဆန္ဒပြခဲ့ကြတဲ့ကျောင်းသားလှုပ်ရှားမှုကိုဖြိုခွဲမှုအပြီးနောက်တစ်နေ့ဇူလိုင်လ10ရက်မနက်ပိုင်းမှာတော့တမိုင်းဝင်ကျောင်းသားတမကအစအဦးကိုဒိုင်နမိုက်နဲ့ဖြိုချဖျက်ဆီးခဲ့ပါတယ်။ဇူလိုင်လ9ရက်နေ့ကျောင်းသားအရေးတော်ပုံနဲ့ကျောင်းသားတမကအစအဦးဖြိုချမှုကြောင့်တက္ကသိုလ်ကျောင်းသား100ကျော်သေဆုံးခဲ့ကြရတယ်လို့ကျောင်းသားအဖွဲ့အစည်းတွေကမှတ်တမ်းပြုထားပါတယ်။ဒီလိုသမိုင်းဝင်နေ့ဖြစ်တဲ့7 July 59နှစ်ပြည့်အထိမ့်မှတ်အဖြစ် 7 July စိတ်ဓာတ်ကိုကင်ဆွဲပြီးတိုက်ပွဲဝင်ကြဆရာနာရှင်စနစ်ကိုရရနီးနဲ့အမြင့်ပြတ်ချေမုန်းကြဆိုတဲ့ကြွေးကြော်သံတွေနဲ့ချီတက်ဆန္ဒပြခဲ့ကြပါလား
ဒီရဲဒီရဲဒီရဲဒီရဲ
ဒီရဲဒီ
ရဲဒီရဲဒီရဲဒီရ
ဲဒီရဲ
ဒီရဲဒီရဲ
ရန်ကုန်မှာတော့ဆန္ဒပြစစ်ကြောင်းတွေကမနက်ပိုင်းနေ့လယ်ပိုင်းညနေပိုင်းသုံးချိန်သုံးကခြိတက်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ခြားကပဲညနေပိုင်းဆန္ဒပြစစ်ကြောင်းကိုလူရ100နီးပါးနဲ့အောင်မြအောင်လုပ်နိုင်ခဲ့ကြပြီးစစ်တပ်ရဲ့ကြီးရည်လေးအလံတွေကိုမိရှုဆန္ဒပြခဲ့ကြပါတယ်
။ကျွန်တော်ဒီ7 July မထိမ့်မှတ်နေလည်းပေါ့နော်ကျွန်တော်ဒီရန်ကုန်တက္ကသိုလ်အချင်းကျောင်းသားများနဲ့ပြီးရင်ကျွန်တော်ဒီလိုလိုနဲ့ပေါ့နော်ပူပေါင်းပြီးတော့ကျွန်တော်တို့ဒီစစ်အစိုးရကိုကျွန်တော်တို့အားခံတာပေါ့နော်အားခံပြီးတော့တောင်းလာတဲ့အနေနဲ့ကျွန်တော်တို့ဒီလိုလမ်းပေါ်ဆက်ပြီးဆန္ဒပြကြပါလေကျွန်တော်တို့ကဒီ1960မှာပြည်လို့ပေါ့ကျွန်တော်တို့ဒါကျွန်တော်တို့ကျောင်းသားတွေရဲ့ဓမ္မကအဆောက်အအုံနေပြီးကျောင်းသားတွေရဲ့ဆက်ဆက်ပေါ့နော်နေဝင်ကပြတ်တက်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်တို့ကဒါကိုပြန်ပြီးတော့တပိမ့်ပေါက်တဲ့အနေနဲ့ကျွန်တော်တို့ဒီစစ်ဦးစီးချုပ်ပေါ့နော်ဒီစစ်ဦးစီးချုပ်အလံနဲ့ပြီးတော့ကျွန်တော်တို့ဒီကြီးရည်လေးအလံပေါ့နော်အဲ့အလံလေးခုလုံးကျွန်တော်ရေးရှင်သပိတ်မဆန္ဒပြခဲ့ပါဗျာ
စကိုင်းတိုင်းဆလင်းကြီးမြို့နယ်နဲ့ရေးမပင်မြို့နယ်ကကြေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံသပိတ်စစ်ကြောင်းကလည်းဒီကနေ့လူဝင်ရထောင်နဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်7 July စိတ်ဓာတ်ကိုကင်ဆွဲပြီးတော့တိုက်ပွဲဝင်ကြဖို့ဆရာနာရှင်စနစ်ကိုရရနှီးနဲ့အမြင့်ပြတ်ချေမုန်းကြဖို့သပိတ်တရားဟောခဲ့ကြပါတယ
်7 July ပေါ့1962ခုနှစ်မှာကျွန်တော်တို့ရန်ကုန်တပ်တော်မှာကျောင်းသားရှာနေကြည့်ပြီးတော့တွေ့မြင်ကြခဲ့တဲ့နေ့59နှစ်ပြည့်နောက်တဲ့နေ့ဖြစ်နေတယ်ကျွန်တော်တို့1962မိကြနဲ့ဆိုတဲ့ဒီစာသားကိုကျွန်တော်တို့တန်တာဖြစ်ကိုက်ဆောင်ပြီးတော့မှကျွန်တော်တို့လူလူတွေမှာတော့တွေ့ကြမှာဆွေးနွေးကြမရှိဘူးလို့ပြီးရင်7 July မမိနိုင်လို့96နှစ်မိကြနဲ့ဆိုတဲ့စာသားတွေကြည့်ချက်ခဲ့ပြီးတော့တယောက်တယောက်စီကျွန်တော်တို့ဒီပါဖိုက်ပုံစံမျိုးနဲ့ကျွန်တော်တို့ဒီနေ့မှာဂျွန်ရရထောင်ကနန်းခံပေါ့နော်အဲ့လောက်နဲ့ကျွန်တော်တို့ဒီနေ့ဇဘောမျိုးပိစိချောင်းချိတက်ခဲ့ပါတယ်ခင်ဗျာဟု
တ်တဝဲမှာလည်းဒီကနေ့မနက်စောပိုင်းက7 July ထိမှဆန္ဒပြစစ်ကြောင်းနှစ်ကြောင်းချိတက်ဆန္ဒပြခဲ့ကြပါတယ်7 July စိတ်တက်နဲ့ဆရာနာရှင်အမြင့်ပြတ်တဲ့အထိချိန်မုံကြဖို့တိုက်တွန်းတဲ့ဟောပြောမှုတွေလုပ်ခဲ့တယ်လို့တဝဲတပ်ပေါင်းစုတပိစိချောင်းမှာပါဝင်သူတူဦးကပြောပြပါတယ
်လက်ဆက်လာပြီးပါမနဲ့စောပြီးပဲဟိုအလန်တဝဲအတွက်တူပြီးတော့7 July အောက်မေ့ကျွန်တော်တို့ကျွန်တော်တို့ချိတက်လေးကြည့်တာလေးလုပ်ခဲ့တယ်မှာ
ဇူလိုင်လကနေစလို့ဒဝဲမြို့ရဲ့ဝင်ပေါက်၄နေရာလုံးကိုလုံခြုံရေးတင်းကျပ်စွာပိတ်ဆို့ထားပြီးစစ်ဆေးမှုတွေကိုတင်းတင်းကျပ်ကျပ်လုပ်နေတယ်လို့ဒဝဲမြို့ကန်တူကပြောပြပါတယ်7 July ဇူလိုင်ထိမ့်မှအဖြစ်နဲ့မန္တလေးမုံရွာကလေးမြင်းကျံမော်လမြိုင်ပြည်နမောက်မြိုင်လက်ပတော်ကယားမိုးကောင်နေပြည်တော်တို့မှလည်းတပိတ်ပေါင်းစုံလုပ်ခဲ့ပါတယ်ပသိမ်မြို့မှလည်းလူငယ်တွေရဲ့အာရုံဥတပိတ်လုပ်ပြီးဆရာနာရှင်ကိုစန့်ကျင်တော်လှန်နေကြပါတယ်တချိန်တည်းမှာပဲရန်ကုန်မှာအခြေစိုက်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဒီကနေ့ကြာရောက်တဲ့7 July နေ့အထိမ်းအမှတ်အဖြစ်နဲ့မြန်မာပြည်သူလူထုဟာလွတ်လပ်မှုဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကာလရှည်ကြာခရေကကြိုးပမ်းလာနေခဲ့ကြရတယ်1962ခုနှစ်ဇူလိုင်လ9ရက်တုန်းကအသက်ပေးခဲ့ကြရသူအားလုံးကိုမိမိတို့အနေနဲ့ဂုဏ်ပြုအပ်ပါကြောင်းနောက်ဖေဖော်ဝါရီလ10ရက်နေ့ကနေစလို့ဒီမိုကရေစီပြန်လည်ရရှိရေးနဲ့လူသားတို့ရဲ့အခြေခံကြဆုံးအခွင့်အရေးတွေကိုလွတ်လပ်စွာပြန်လည်ကျင့်သုံးနိုင်ဖို့စူးစမ်းအထောက်ရည်နဲ့အသက်ပေးခဲ့ကြရတဲ့ရာပေါင်းများစွာသောသူတွေကိုဂုဏ်ပြုအပ်ပါသည်ဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
ဒီကနေ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မတ်စုမွန်ပြပြသွားတာပါ